ကိုဗစ်ကူးစက်မှုတိုးလာနေတဲ့ချင်းပြည်နယ်ကမြို့နယ်၅ခုနဲ့သခိုင်းတိုင်းဒေသကြီးကမြို့နယ်တစ်ခုမှာအခြေခံပညာကျောင်းတွေနဲ့ဈေးတွေကိုပိတ်ထားရပြီးအသွာအလာကန့်သတ်ထားတယ်လို့ကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်။ဖြစ်ပေါ်မှုများတဲ့မြို့နယ်ကတော့ဟိုလောလောဆယ်ကျွန်တော်တို့စေရဟုံးလို့ခေါ်တယ်ခုနှစ်မြို့နယ်ရှိပါတယ်နော်။ခုနှစ်မြို့နယ်ကြီးခဲ့တဲ့ဟိုရဲချင်းပြည်နယ်က၅မြို့နယ်သခိုင်းတိုင်းက၂မြို့နယ်ပေါ့နော်။အဲ့ဒီ၂မြို့နယ်ချင်းပြည်နယ်က၅မြို့နယ်စေရဟုံးလို့ခေါ်တယ်ဆိုတော့ခုနကပြောလို့ဖြစ်ပေါ်မှုများနေတယ်ဟိုလောလောဆယ်မှာဖြစ်ပေါ်မှုများနေတယ်မှာလက်ကထမ်းလို့အဲ့လိုမျိုးဖြစ်လို့ရှင်တော့မှာဈေးတွေပိတ်တာမှာကျောင်းတွေပိတ်တာဒါအဲ့ဖြစ်ပေါ်မှုကလပ်ဆောင်လာချစ်တဲ့နေရာဝန်မှာဆိုလို့ရှိရင်ဖြစ်ချာသူတို့ surveillance system surveillance ပေါ့နော်ဆောင်ယောဂဆောင်ရွက်ချက်ရွှေဆောင်ရွက်တာဒါမျိုးတွေလုပ်ပါတယ်သူလက်ရှိချင်းကတော့ stay at home ခုနှစ်မြို့နယ်ကခုနှစ်မြို့နယ်ပါလို့ပြောင်းလဲမရှိ
အထမ်းမြို့နယ်တွေမှာလည်းကူးစက်မှုတွေထိုးလာနေပြီးတော့လက်ရှိအချင်းကူးစက်မှုအများဆုံးကသခိုင်းတိုင်းဖြစ်ပြီးတော့ရန်ကုန်ကတော့ဒုတိယအများဆုံးရှိနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
ကျန်တဲ့မြို့နယ်တွေမှာတော့ဒါဖြစ်ပွားမှုတွေကတော့ပေါ့နော်ရှိနေတာရှိတာတွေ့ရပါတယ်။မှာလာချိုးဆိုလဲဒါဖြစ်ပွားမှုတွေများလာတယ်ပေါ့နော်။ဒါများလာတယ်ဆိုတာကလည်းအဲခုနပြောသလိုတမျိုးလုံးဖြစ်နေတာမျိုးမဟုတ်ပဲနဲ့နော်။သူဖြစ်တဲ့လူတွေရဲ့ contact တွေချိတွေ့မှုရှိတဲ့သူတွေကနေပေါ့ဒါဖြစ်နေတာကိုတွေ့ရတာဖြစ်ပါတယ်။လက်ရှိအနေအထားရတော့သခိုင်းနိုင်ရဆိုလို့ရှိရင်ပုံတိုင်းနဲ့ပြည်နယ်တွေမှာတော့လုံးစဲတော့အများဆုံးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုသခိုင်းတိုင်းမှာရှိတဲ့တမူးနဲ့ကလေးမှာဆိုရင်ဖြစ်ပွားမှုတွေကဒါဆက်ပြီးတော့ရှိနေတော့မှဖြစ်ပါတယ်เนาะပြင်ပြီးခဲ့တဲ့နှစ်ပတ်အတွင်းမှာဆိုလို့ရှိရင်၄ရက်၆လ2021ကနေပြီးတော့18ရက်6လ2021ဒီနှစ်ပတ်ကိုကျွန်တော်တို့ဒီ data တွေကြည့်လိုက်မယ်ဆိုရင်တမူးမှာဖြစ်ပွားမှုကနှစ်ပတ်ပြီးမှာ386ရှိတယ်ကလေးမှာဖြစ်ပွားမှုက360ရှိတယ်ဒါကြောင့်မို့လို့ဒီသခိုင်းရတော့ဖြစ်ပွားမှုကတော့ဒါပိုးတွေ့ရှိသူအများဆုံးနေတယ်ရှိနေတော့မှဖြစ်ပါတယ်ရန်ကုန်ကတော့သခိုင်းနဲ့တော့နည်းနည်းလေးကွာပြီးတော့ဒါဒုတိယနေရာမှာရှိပါတယ်
ကူးစက်မြန်သလိုယောဂပြင်းထန်နိုင်တဲ့ Alpha Delta နဲ့ Kappa မျိုးရိုးဗီဇကွဲကိုဗစ်ပိုးသစ်တွေကိုကလေးမျိုးအပြင်ရန်ကုန်မန္တလေးဘိတ်နဲ့တမူးမျိုးတွေမှာတွေ့ရှိထားတယ်လို့ကျွမ်းမိုင်းနဲ့အောက်သားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ Alpha ဆိုတော့ကဗြိတိန်နိုင်ငံမှာမူလစတွေ့ခဲ့တဲ့ပိုးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနာမည်ပေးထားတာဖြစ်ပြီး Delta နဲ့ Kappa ကတော့အိန္ဒိယနိုင်ငံမှာတွေ့ရှိခဲ့တဲ့ကိုဗစ်ယောဂပိုးမျိုးကွဲတွေဖြစ်ပါတယ်။ကူးစက်မြန်မျိုးဗီဇကွဲကိုဗစ်ပိုးသစ်တွေ့ရှိထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ထက်ကသခိုင်းတိုင်းကလေးမျိုးမှာတော့ဇွန်လ18ရက်နေ့ကကိုဗစ်အတည်ပြုလူနာ9ဦးသေဆုံးခဲ့ပါတယ်။ဒါပြင်ယောဂကူးစက်မှုတွေရှိနေစေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကုန်သွယ်နေတဲ့ရခိုင်ပြည်နယ်စစ်တွေမှာဆိုရင်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာသူတွေမှာကိုဗစ်ကူးစက်တာတွေစစ်ဆေးတွေ့ရှိထားပါတယ်။လက်ရှိအချိန်ထိစစ်တွေမျိုးမှာကိုဗစ်ကူးစက်ခံထားသူ44ဦးထိရှိတယ်လို့ပြည်내ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါရယ
်ကျွန်တော်ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့လူတွေကိုကွာန်တိန်ထားပြီးဖြစ်တာပါခင်ဗျာဟိုစစ်ဆေးမှုတွေရပ်ပြီးတော့ပြန်စစ်ဆေးတဲ့5လပိုင်း12ရက်နေ့ကနေစပြီးတော့ဒီနေ့အထိဆိုရင်တော့ကျွန်တော်တို့939ကျင်းဖြစ်ပြီးတော့69ရောက်ပေါ်ဆွဲထွက်တယ်အဲဒီထဲမှာ44ရောက်ကဆေးရုံပေါ်မှာကျန်နေပါသေးတယ်ဟာကျန်တဲ့လူတွေပြန်ကောင်းသွားပြီဟုတ်ကဲ့ဟာ
ကျမဤဝန်ကြီးဌာနကတော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းဖြစ်မလာအောင်ကာကွယ်လှုပ်ဆောင်နေတယ်လို့ပြောထားပြီးပြည်သူတွေကိုလည်းကိုဗစ်စီးကမ်းတွေအတိုင်းလိုက်နာကြဖို့တိုက်တွန်းနေပါတယ်။ကျမဤနာကသာဝန်ကြီးဌာနရဲ့ဇွန်လ18ရက်နေ့ည7နာရီထုတ်ပြန်ထားတဲ့စာရင်းအရတော့တခွဲနမူနာ4186ဦးစစ်ဆေးခဲ့တာမှာကိုဗစ်အတည်ပြုလူနာ362ဦးရှိခဲ့ပါတယ်။စုစုပေါင်းကိုဗစ်ကပ်ရောဂါဖြစ်ပွားသူလက်ရှိမှာ 134,668 ဦးရှိပါတယ်။တိသုံးသူစုစုပေါင်းကတော့3350ထက်မနည်းရှိပြီးပြန်နေကောင်းလာသူကတော့3300ကျော်ရှိပါတယ်ခင်ဗျာ။